ဥရောပတမက EU အနေနဲ့စစ်ကောင်စီလက်ထက်မြန်မာနိုင်ငံအပေါ်ဆက်ဆံရေးမှာ everything but EBA လို့ခေါ်တဲ့လက်နက်မအပဂျန်နဲ့စီးပွားရေးဆက်သွယ်မှုအယောင်အဝယ်တွေဆက်လက်ထားရှိတဲ့ချင်းကပ်မှုအပါအဝင်မြန်မာစစ်ကောင်စီအပေါ်အရေးယူမှုပုံစံတွေပြန်လည်သုံးသပ်ဖို့မြန်မာနိုင်ငံအလုံသမားများတမကအဖွဲ့ချုပ်ကတောင်းဆိုထားပါတယ်အီတလီနိုင်ငံရောမမြို့တော်မှာဂျွန်လ21ရက်ကကျင်းပခဲ့တဲ့ EU အဖွဲ့ဝင်နိုင်ငံတွေကတာဝန်ရှိသူတွေပါဝင်တဲ့မြန်မာရေးဆွေးနွေးပွဲမှာအခုလိုတောင်းဆိုတာဖြစ်ပါတယ်။အီတလီမြန်မာမိတ်ဖက်အဖွဲ့နဲ့အီတလီက EU ပါလီမန်ရုံးအပါအဝင်ဥရောပသမဂ္ဂတာဝန်ရှိသူတွေပူးပေါင်းကျင်းပတဲ့ဒီဆွေးနွေးချက်တွေအကြောင်းကိုတော့ကိုငိမ့်ချမ်းအေးကစူးစီးပြောပြမှာပါ
။ No time left ဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့ဒီဆွေးနွေးပွဲမှာလက်ရှိကုလသမဂ္ဂဆိုင်ရာအီတလီအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးပါဝင်အီတလီကလွှတ်တော်အမတ်တွေဌာနဆိုင်ရာဝန်ကြီးတွေတန်တမန်တွေပါမောက်ခတွေကဗပောင်းစုံကနေမြမအရေးမှာအီတလီနဲ့ဥရောပသမဂ္ဂရဲ့အခန်းကဏ္ဍကိုကြေကြေပြန့်ပြန့်ဆွေးနွေးခဲ့ကြတာပါဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအပါအဝင်နိုင်ငံတကာကပြင်းထန်တဲ့ရှုတ်ချပြောဆိုမှုတွေကြေညာချက်တွေတက်ပေါ်တဲ့ရေးယူဆောင်ရွက်မှုတွေလိုးနေတယ်လို့ပါဝင်ဆွေးနွေးကြသူတွေကတညူတညူထဲပြောဆိုကြပါတယ်ဒီဆွေးနွေးပွဲကိုမြန်မာနိုင်ငံဘက်ကလည်းအမျိုးသားညွှန်ရေးအစိုးရတိုင်းရင်းသားအဖွဲ့အစည်းတွေနဲ့မြန်မာအလုံးစုံသမဂ္ဂများအဖွဲ့ချုပ်စတဲ့အဖွဲ့တွေကတာဝန်ရှိသူတွေတက်ရောက်ကြပြီးမြန်မာအခြေအနေကိုပြန်လည်ဆွေးနွေးစစ်ဘုတ်ချုပ်တွေအတွက်အသက်ရှူပေါက်တွေရနေသေးတာကိုအဓိကထောက်ပြဆွေးနွေးခဲ့ကြပါတယ်။ကိုယ်တိုင်အထည်ချုပ်ဆက်ရုပ်အလုံးစုံဖြစ်ခဲ့တဲ့လက်ရှိမြန်မာနိုင်ငံအလုံးစုံသမဂ္ဂများအဖွဲ့ချုပ်ရဲ့လက်ထောက်အထွေထွေအတွင်းမှုချုပ်တာဝန်ယူထားပြီးအပြည်ပြည်ဆိုင်ရာအလုံးစုံအဖွဲ့ချုပ် ILO ရဲ့အုပ်ချုပ်ရေးအဖွဲ့မှလည်းဒုတိယကိုယ်စားလှယ်အဖွဲ့ဝင်အဖြစ်မြမအလုံသမားအရေးထက်ထဝင်ဆောင်ရွက်နေသူဒေါ်ဖြိုးစန္ဒာဆိုးကတော့ EU နိုင်ငံတွေအတွဲမြမပြည်ကစက်ယုံတွေမှာအလုတ်လုတ်ပေးနေတဲ့မြမအလုံသမားတွေပေါ်တကယ်အခွင့်အရေးအပြည့်အဝရစေချင်ရင် EU ပါလီမန်ကမေလတုန်းကချမှတ်ခဲ့တဲ့မြမအရေးဆုံးဖြတ်ချက်ကိုပြန်လည်သုံးသပ်တဲ့လို့အခုဆွေးနွေးပွဲမှာတောင်းဆိုခဲ့ပါတယ
် I know that we know that you don't want to harm the workers
မြန်မာပြည်ကအလုပ်သမားတွေကိုမထိခိုက်စေချင်လို့ EU အနေနဲ့အထည်ချုပ်လုပ်ငန်းတွေပေါ်စီးပွားရေးပိတ်ဆို့အရေးယူဖို့နဲ့ EBA လို့ခေါ်တဲ့လက်နက်ကလွဲပြီးအားလုံးခွင့်ပြုထားတဲ့အကိုပြန်လည်ရုပ်သိမ်းမှုတည်တည်ချာချာစဉ်းစားနေရဆိုတာကျွန်မတို့နားလည်တယ်။ဒါပေမဲ့ရိုးတသားပြောရရင်စစ်ကောင်စီအောက်မှာလူအခွင့်အရေးနဲ့အလုပ်သမားအခွင့်အရေးတွေမှန်တကယ်အကောင့်ထည့်ဖော်ရဲလို့လားကျမတို့မယုံပါဘူး။စိတ်မကြသေးခင်ကပဲအခြေခံလောက်ခလာစာလေးရဖို့စက်ရုံထဲမှာစန္ဒထုတ်ဖော်တာကိုစစ်သားတွေကရောက်လာပြီးစစ်အုပ်ချုပ်ရေးခင်မှာတပ်မခအကြောင်းမပြောရဘူးလို့လူသိရှင်ကြပြောသွားတာလေ
ဒီလိုအနေထားမှာမြန်မာနိုင်ငံကစစ်အုပ်တွေမှာ EU အနေနဲ့လူ့သမားခွင့်ရေးလူ့အခွင့်အရေးတွေကိုဘလို့အကောင့်ထဲဖော်မလဲဆိုပြီးဒေါ်ဖြိုးစန္ဒာဆိုးကမေးခွန်းထုတ်ခဲ့ပါတယ်လာမယ့်နိုဝင်ဘာလမှာ ILO ကမြန်မာလူ့သမားအရေးလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာထုတ်ပြန်ဖို့ရှိပြီးအဲ့ဒီကအကြံပြုချက်တွေနဲ့အညီ EU အနေနဲ့ရေးယူဖို့လဲဒေါ်ဖြိုးစန္ဒာဆိုးကတောင်းဆိုခဲ့ပါတယ်စစ်ကောင်စီကအတိုက်ခံတွေကိုဖိနှိပ်နိုင်မှုလက်နက်နဲ့လောင်စာဆီဝယ်ယူဖို့အတွက်ဒေါ်လာငွေလိုးနေလို့ဒါကိုပိတ်ဆို့နိုင်မှသာထိရောက်မယ်လို့လက်တလုံးမှာစစ်ကောင်စီလက်ဝေကန်ဘဏ်တစ်ခုနဲ့ကာဝေးဝန်ကြီးဌာနကိုအမေရိကန်အစိုးရကပိတ်ဆို့အရေးယူတာကိုဥပမာပြုပြီး EU အနေနဲ့လည်းအလားတူအရေးယူဖို့ဒေါ်ဖြိုးစန္ဒာဆိုးကတောင်းဆိုခဲ့ပါတယ်ဒီဆွေးနွေးပွဲမှာတိုင်းရင်းသားခေါင်းဆောင်တူအနေနဲ့ရော NUCC အမျိုးသားညွှန်ရေးတိုင်ပင်ခံကောင်စီအဖွဲ့ဝင်အနေနဲ့ရောကိုစားပြုပြီးတက်ရောက်ခဲ့တဲ့ပေါ်အမျိုးသားဖက်ဒရယ်ကောင်စီ PNFC ဥက္ကဋ္ဌဦးခွန်မြင့်ထွန်းကလည်းပိုပြီးထောက်တဲ့နိုင်ငံတကာအရေးယူမှုလုံးနေကြောင်းအလားတူထောက်ပြတောင်းဆိုခဲ့ပါတယ်။ဒါပြင်နိုင်ငံကြီးတချို့နဲ့အိန္ဒိယနိုင်ငံတချို့ကမြမဒီမိုကရေစီအင်အားစုတွေရဲ့လက်နက်ကိုင်တော်လှန်ရေးကိုအားရော့စေဖို့လှုပ်ဆောင်နေတယ်လို့သူကသတိပေးပါတယ်။နိုင်ငံတချို့ကသူတို့အကျိုးစီးပွားအတွက်အကြက်တဲစိုက်နေတဲ့စစ်ကောင်စီစီမာတွားပြီးမသားအိမ်ဖဲရိုက်တယ်လို့လုံနေတယ်လို့ဦးခွန်မြင့်ထွန်းကပြင်းပြင်းထန်ထန်ပြောခဲ့ပါတယ်
။ကျွန်တော်တို့ start from the scratch to the line မှာ
ကျွန်တော်တို့ကသုံးရကနေစခဲ့ရတာပါစစ်တပ်ကတော့တရားရဂိုင်းလုံးကနေစခဲ့ပြီးအခုဆိုရင်သူတို့က50ရဂိုင်းလုံးထိထိုးချသွားပါပြီကျွန်တော်တို့ကသုံးရကနေအခု50ရဂိုင်းလုံးထိရောက်နေပါပြီဒါကိုထောက်ပြချင်တာပါဒီချိန်မှာတွေးဆုံဆွေးနွေးဖို့ပြောပြောရေကောက်ပွဲကိစ္စပြောပြောဘာတွေပဲဖြစ်ဖြစ်ကပြည်သူတော်လိုင်းကိုအရှိန်ဟုန်လျှော့သွားအောင်လုပ်နေတာပါဒါကအနေနဲ့သိကြီးပါတယ် track 1.5 ဆိုပြီးအိမ်ကြီးတချို့ကမြမအရေးဖြေရှာဖို့ဆွေးနွေးတာတွေလုပ်ကြပါလေ။ဒါပေမဲ့ကျွန်တော်အမြင်ကတော့ဒါပြည်သူစံနှက်ကိုမျက်ကွယ်ပြုနေတာပါလို့ဥခွန်မြင့်ထွန်းကဆွေးနွေးပွဲမှာပြောသွားတာပါ။လူခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များခေါင်းဆောင် Charles Santiago ကလည်းဥခွန်မြင့်ထွန်းသတိပေးသလို နိုင်ငံတချို့ကတော်လိုင်းအရှိန်ပြပြအောင်လုပ်နေကြောင်းဆွေးနွေးပွဲမှာထောက်ပြခဲ့ပြီးမြမအရေးရဲ့တခုတည်းသောအဖြေကနိုင်ငံတကာအနေနဲ့ NUG မြို့သားညွှန်ရေးအစိုးရကိုအသိမှတ်ပြုပြီး NUG ရဲ့လုတ်ကင်နိုင်စွမ်းတွေကိုမြှင့်တင်ပေးဖို့နဲ့လူလူရဲ့တော်လိုင်းကိုထောက်ခံဖို့လိုကြောင်းဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲကိုကမခထလုတ်တဲ့အဖွဲ့တစ်ခုဖြစ်တဲ့အီတလီမြန်မာမိတ်ဖွဲ့အဖွဲ့ဥက္ကဋ္ဌပါမောက်ခဗီချင်ဆိုစကော့တီကတော့စစ်ဆိုးရရဲ့ဗန်နာရေးနဲ့စစ်ပတ်ဆိုင်ရာအရင်းအမြစ်တွေကိုပိတ်ဆို့ပြီးမြန်မာပြည်သူတွေရဲ့နိုင်ငံရေးနဲ့ဗန်နာရေးဆိုင်ရာအထောက်ပံ့တွေကိုအာမခံမဲ့အရေးယူဆောင်ရွက်မှုတွေကို EU ပါဝင်နိုင်ငံတကာကလှုံ့ဆော်မှုအချိန်မကြံတော့ကြောင်းထောက်ပြဆွေးနွေးသွားပါတယ်ခင်ဗျာ